တရုတ်နဲ့မြန်မာနှစ်ဖက်လူဝင်မှုကြီးကြပ်ရေးဌာနတွေရဲ့သဘောတူညီချက်အရလွန်ခဲ့တဲ့နှစ်လည်ကနေကနေ့အထိပြည်တံကြခံရသူမြန်မာနိုင်ငံသားတောင်းကျော်ကိုတရုတ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမူဆယ်မြို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအကြီးတန်းအရာရှိတဦးကပြောပါရယ်တရုတ်နိုင်ငံဘက်ကနေ့စဉ်မြန်မာနိုင်ငံသား9000လောက်ဝင်ထွက်သွားလာနေပြီးတရုတ်နိုင်ငံမှာအလုပ်လုပ်ကိုင်နေသူအနည်းဆုံး9000လောက်ရှိကြောင်းနေဆက်ဒေသကလူမှုရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ဒီကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောတင်ပြပါမယ
်ဟုတ်ကဲ့တရုတ်နဲ့မြန်မာနိုင်ငံသားတွေပြစ်မှုကျူးလွန်လို့ဖမ်းဆီးခံရရင်ပြစ်ဒဏ်ချခံရပြီးတဲ့နောက်အ мян ဆုံးပြန်လည်လွှဲပြောင်းပေးဖို့အတွက်နှစ်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေက2016ခုနှစ်ဇွန်လကကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့တာဖြစ်ပါတယ်ဒီလိုသဘောတူပြီးချိန်ကစလို့ဒီနှစ်ဒီဇင်ဘာလ12ရက်နေ့အထိတရုတ်နိုင်ငံကပြန်လည်လွှဲပေးတဲ့မြန်မာပြည်သားဥယျာဉ်ဟာ12000ကျော်ရှိကြောင်းမူဆယ်လာဝကခရိုင်ဦးစီးမှုဒုတိယညွှန်ကြားမှုဦးစောနိုင်ကပြောပါတယ်
။ဒီနေ့ကကျွန်တော်တို့ရှီလီမျိုးပြည်တော်55ဦးအပါအဝင်ကျွန်တော်တို့ကျန်တဲ့ပြည်တော်တွေပေါင်းတော့160ဦးအစုပေါ့160ဦးအဲ့တော့သူတို့စတင်ပြောင်းခဲ့တဲ့ဆရာ26,000 ပေါ့ဟိုအတင်90ကျွန်တော်လည်းပြီးဒါကူပေါင်းကျွန်တော်15,000ဦးလည်းပြီးတော့
ကျောင်းနိုင်ငံမှာဖန်ဆီးခံရသူမြန်မာနိုင်ငံသားအများစုဟာအလုပ်လုပ်ကင်ခွင့်လက်မှတ်မရှိတာနဲ့နေကြော်တာတွေကြောင့်ဖြစ်ကြောင်းဦးစောနိုင်ကပြောပါတယ်
။ဒါကြောင့်ကျွန်တော်တို့ကမြန်မာရှိကောင်းလို့ဒီမှာတွေကကျောင်းနိုင်ငံမှာလောက်ကောင်းတဲ့အလုပ်လုပ်ကင်များတယ်။ဒါတွေကကျောင်းနိုင်ငံဥပဒေရအလုပ်လုပ်ကင်လက်မှတ်ရှိမှာပဲကျွန်တော်တို့အလုပ်လုပ်လို့ရတာဟုတ်။အလုပ်လုပ်ကင်လက်မှတ်မရှိတဲ့လူတွေကဖန်ခံရတယ်။နောက်သမတ်တာနဲ့နေကြော်ကျော်လည်းမျိုးဆော်ပြီးလုပ်လို့လည်းဖန်ခံရမှာပဲ။ဟုတ်တယ်အများဆုံးကျွန်တော်တို့ဟိုချုပ်တဲ့မှာနှစ်ပတ်ပဲကျမ။ကျွန်တော်ကတောင်းဆိုရင်တပတ်နဲ့လောက်လဲပေးတယ်။ကျွန်တော်တို့မူရီတော့ချောင်းလို့ဒီကုန်းကိစ္စတွေအဲမူရီတော့ရအောင်ကျွန်တော်ကရှိပါဒါမူရီဖက်ကိုတဲ့ရဲတော့ဒီကုန်းကြီးကလူကုန်းကူဖက်တဲ့ရဲတာပေါ့နော
်ဒီကာလအတွင်းမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့ပြည်တံကြခန့်ပြီးသူတရုတ်နိုင်ငံသားကတော့30ရောက်ခန့်သာရှိကြောင်းလည်းပြောပါတယ်မူဆယ်မျိုးကဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းကတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကိုင်းတဲ့မြန်မာပြည်သားဟာ9000လောက်ရှိကြောင်းခန့်မှန်းပါတယ
်ဒါတရက်တရက်ကိုဝင်နေတာက4,000-5,000ရှိတယ်အဲ့အနေနဲ့ကျွန်တော်တချို့မသိနိုင်တဲ့ပေါက်တွေကနေကိုပေါက်တွေကနေဝင်နေတာတွေရောအများကြီးရှိတယ်လေနော်။ TV မှာတခါကြီးတော့ပြောဘူးလေဗျာပြောဘူးတော့သူတို့အတိအကျတော့မဟုတ်ပဲနဲ့ပေါ့နော်။ဟိုဝင်နေထွက်နေသွားနေလာနေကြတဲ့အလုပ်လုပ်တဲ့လူတွေကဟိုထုတ်ပြန်ခြင်းမရှိတဲ့စီးရင်စရာအရာဆိုတော့8,000-9,000လောက်ရှိတယ်လို့တော့ပြောတယ်ဗျာ
။မြန်မာနိုင်ငံသားအလုပ်သမားတွေဟာတရုတ်အလုပ်သမားတွေတဲ့ဈေးချိုတာကြောင့်တရုတ်အလုပ်ရှင်တွေကခေါ်ယူတာဖြစ်ကြောင်းလည်းသုံးသပ်ပါတယ်။ကျောင်းနိုင်ငံဘက်ကိုတွားရောက်အလုပ်လုပ်သူတွေဟာတစ်အချောတဲ့လုပ်ငန်း၊ကြောက်သွေးလုပ်ငန်း၊အင်ဂျင်ကြောက်လုပ်ငန်း၊အထက်သားလုပ်ငန်း၊ကြံပြောင်းတဲ့အခြားသီးနှံစိုက်ပျိုးတဲ့လုပ်ငန်း၊စောက်လုပ်ရေးလုပ်ငန်း၊တံပန်းလုပ်ငန်း၊လက်ဆောင်ပစ္စည်းထုတ်ပိုးတဲ့လုပ်ငန်းနဲ့ပန်းတုလုပ်ငန်းစတာတွေလုပ်ကင်ကြတာဖြစ်ပါတယ်